အခွန်အခတိုးမြင့်ကောက်ခံမှုတွေလုံလုံးဆယ်မှာမလုပ်ဖို့အတွက်အမေရိကန်နဲ့တရုတ်တို့ကြားသဘောတူညီမှုရထားတဲ့ကြားကပဲဒီနှစ်နိုင်ငံကြားကုန်သွယ်ရေးပြဿနာဟာအာရှနဲ့ပစိဖိတ်ဒေသရင်းအလုတ်ကိုင်းတန်းပေါင်းများစွာအတွက်မရေမရာဖြစ်စေတယ်လို့ကုလသမဂ္ဂအာရှပစိဖိတ်ဒေသရင်းစီးပွားရေးနဲ့လူမှုကော်မရှင်အဖွဲ့ ESCAP ကအစိုးရခန်းစာထုတ်ပြန်ပါတယ်တရုတ်နဲ့အမေရိကန်တို့ရဲ့အခွန်ဆက်ပွဲတိုးလာတာဟာလာမယ့်နှစ်ထဲစီးပွားရေးကျဆင်းနိုင်စေတယ်လို့ဒေတာရင်း GDP အမေရိကန်ဒေါ်လာ118ဘီလျံကျဆင်းစေပြီးတော့ကမ္ဘာလုံးဆိုင်ရာမှာတော့ GDP ဒေါ်လာဘီလျံ400နီးပါးကျဆင်းနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ ESCAP ရဲ့2018အာရှပစိဖိတ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်အခုလိုကုန်သွယ်ရေးစစ်ပွဲကြောင့်ထွက်ကုန်ပမာဏကျဆင်းပြီးအရင်းမြစ်တွေလည်းကဏ္ဍဆိုင်ရာနဲ့နေရာဒေသဆိုင်ရာရွှေ့ပြောင်းမှုတွေဖြစ်လာစေတဲ့အပြင်အဲ့ဒီခါမှာတန်းနဲ့ချီတဲ့အလုတ်သမားတွေတို့အလုတ်ကိုင်တွေလည်းအပြောင်းအရွှေ့တွေဖြစ်လာပြီးအလုတ်ကိုင်တွေရှောက်ဖွေးရတဲ့အနေအထားရောက်လာနိုင်တယ်လို့ SKP ရဲ့ကုန်သွယ်ရင်းနှီးမှုနဲ့တည်ထွင်မှုဆိုင်ရာဌာနအကြီးအကဲမေယာမစ်ကစ်ကပြောပါတယ်အခုလက်ရှိမှာဒီကုန်သွယ်ရေးပဋိပက္ခရိုက်ခတ်မှုတန်ကိုဒေသရင်းမှာခံစားနေကြရတာဖြစ်ပြီးထုတ်လုပ်ဖြန့်ဝေမှုတွေ short ချတာနဲ့ရင်းနှီးမြှုပ်နှံမှုလျော့ပါလာတာတွေ့နေရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်2018ပထမနှစ်ဝက်နောက်ပိုင်းဒေတာရင်းကုန်သွယ်ရေးကြီးထွားမှုနှေးကွေးနေတာနဲ့အတူဒီနှစ်အတွက်ခြုံကျင်ရင်4.9%ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်နှစ်အတွက်နိုင်ငံရခြားဒဏ်ရာရင်းနှီးမြှုပ်နှံမှု FDI ကလည်းကျဆင်းတဲ့ဘက်ဦးတည်နေတယ်လို့ဖော်ပြထားပါတယ်။အခုဖြစ်ပွားနေတဲ့ကုန်သွယ်စစ်ပွဲကနေတရုတ်ရောအမေရိကန်မှာဘယ်သူမှအနိုင်မရနိုင်တယ်လို့အခုဆက်ပြီးမပြေမလည်ဖြစ်နေလို့ရှင်နှစ်နိုင်ငံစလုံးစီးပွားရေးတိတိတသာဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးထားပါတယ်။